Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်မတ်လ3ရက်တောက်ကြနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုလောက်လောက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။ကမ္ဘာ့ဒေါ်နယ်ထရမ့်ရဲ့လူတွေနဲ့ရုရှားကြားအဆက်ဆက်ဆိုင်ရာဖက်ဒရယ်စုံစမ်းစစ်ဆေးမှုတွေမှာမပတ်သက်တော့ဘူးလို့ရှေ့နေကြကပြောပါတယ်။အမေရိကန်ကာကွယ်ရေးအသုံးစီကိုတိုးမြှင့်သွားမယ်လို့သမ္မတထရမ့်ကပြောပါတယ်။2019ခုနှစ်မှာပြည်ပကစန္ဒယိတ်ခါအကူအညီလိုအပ်တဲ့38နိုင်ငံနဲ့မြန်မာနိုင်ငံလည်းပါတယ်ဆိုတာ FAO ရဲ့မကြာသေးခင်ကအစီရင်ခံစာမှာဖော်ပြထားပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညနေခင်းသတင်းဆောင်ပါတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်တဲ့ဆိုတဲ့ကိစ္စကိုစစ်ဆေးမှုတွေနဲ့သူလွတ်လွတ်ကင်းကင်းနေမယ်လို့ရှင်းနေချုပ်ကကြေညာလိုက်ပါတယ
် I am now decided to recuse myself from any existing or future investigations of any matter relating in any way
အမေရိကန်ရှင်းနေချုပ်ဖြစ်ပါတယ်ရှင်။ဘာကြောင့်အခုလို့ဖြစ်ရတယ်လဲဆိုတာကိုသိကြရမှာပါ။မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေထဲမှာတော့ရန်ကုန်မှာမီတာကတွေ3စတိုးမယ်ဆိုတာမဟုတ်တဲ့အကြောင်းအစိုးရတာဝန်ရှိသူတွေရဲ့ပြောကြားချက်တဝဲအထူးစီးပွားရေးဇုံကိုအပြစ်သတ်ဖို့မြန်မာအစိုးရရဲ့ပြင်ဆင်ဆောင်ရွက်ချက်တွေနဲ့ဒေသခံတွေရဲ့သဘောထားတွေကိုလည်းနှာစင်ကြားရပါမယ်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေနန်းလောင်တို့ကကြေညာပါမယ်ရှင်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေပေါ်ဖက်ဒရယ်ဆိုရရဲ့ဘယ်လိုစုံစမ်းစစ်ဆေးမှုမျိုးမှမဆိုပါဝင်လို့ဆောင်တာမျိုးမလုပ်တော့ဘူးလို့ရှေ့နေကျ Jeff Sessions ကပြောလိုက်ပါတယ်။ဂျာတာရီနီကတင်းစားရှင်းလင်းပွဲတွင် Sessions ကအဲ့လိုပြောသွားတာပါ။သူဟာထက်လွတ်တော်အမတ်ဒူအနေနဲ့ရော Trump ရဲ့မဲဆွယ်စည်းဝေးအဖွဲ့မှာပါဝင်သူဒူအနေနဲ့ပါအမေရိကန်ပြည်ထောင်စုဆိုင်ရာရုရှားသံတမန်ကြီး Sergey Kislyak နဲ့ရွေးကောက်ပွဲမတိုင်ခင်နှစ်ကြိမ်တွေ့ဆုံခဲ့ပေမဲ့အဲ့ဒီအချက်ကိုသူကိုခံထားရေးကြားနာစစ်ဆေးပွဲတွင်ခြံထားခဲ့တယ်လို့ Washington Post သတင်းစာကဖော်ပြပြီးတဲ့နောက်သတင်းစာရှင်းလင်းပွဲလုပ်ပြီးပြန်ပြောတာပါ။လှည့်စားဖို့ရည်ရွယ်ချက်နဲ့သူကဘယ်သူ့ကိုမှမပြောခဲ့သလိုအဲ့ဒီအချိန်ကမေးခွန်းကိုသူနားလည်တဲ့အတိုင်းယူသားမှန်ကန်စွာဖြေဆိုခဲ့တာလို့ Sessions ကသတင်းတော်တွေကိုပြောပါတယ်။ Russia သမ္မတကြီး Kislyak နဲ့ဇူလိုင်လက Republican နိုင်ငံလုံးဆိုင်ရာညီလာခံမှပထမတစ်ကြိမ်စက်တင်ဘာလကသူ့ရဲ့လွှတ်တော်ရုံးခန်းမှာတစ်ကြိမ်တွေ့ဆုံခဲ့တာတွေဟာလက်နက်ကင်တပ်ဖွဲ့များဆိုင်ရာအထက်လွှတ်တော်ကော်မတီဝင်တဦးရဲ့တာဝန်တစ်စီးပိုင်းအရတွေ့ဆုံခဲ့တာဖြစ်ပြီးတခြားတံမတ်အများပြားလည်းတွေ့ကျင်ကြတာပါပဲလို့ Sessions ကပြောပါတယ်။စုံစမ်းစစ်ဆေးမှုတွေကနေ Sessions အနေနဲ့ကိုယ့်ကိုယ်ကိုဖဲထုတ်တဲ့လို့သူ့အနေနဲ့မတင်တဲ့အကြောင်းသမ္မတ Trump ကအစောပိုင်းမှာပြောပါတယ်။သူဟာယူသားသူတူဖြစ်ပြီးကြားနာပွဲမှာပိုးပြီးတိတိကျကျတွန့်ပြန်နိုင်ခဲ့တဲ့လို့လည်းသမ္မတ Trump ကပြောပါတယ်။
အမေရိကန်ပြည်ထောင်စုမှာဆောက်လုပ်ခဲ့ဖူးသည်များတွေထဲကုန်ကျစရိတ်အများဆုံးဖြစ်တဲ့စစ်သင်္ဘောကြီးစီဗာဂျီးနီးယားပြည်နယ်ကသင်္ဘောကြီးကိုသမ္မတထရမ့်သွားကြာရာပြင်းနေကသွားရောက်ကြီးယူခြင်းကကွယ်ရေးအသုံးစရိတ်ကိုတိုးမြှင့်သွားမယ်လို့ဂရီဘေးပြောဆိုပါရယ်ဒေါ်လာ 12.9 ဘီလီယံအကုန်ကျခံတည်ဆောက်ထားတဲ့ US Gerald R. Ford သင်္ဘောဟာအကုန်ကျသိမ်းများတယ်လို့အပြီးတက်ဖို့ကြံ့ကြာနေပြီးတော့ဒီနေ့အနောက်မှရောက်မှအရေးချနိုင်မယ်လို့ခန့်မှန်းချပါရယ်သမ္မတထရမ့်စစ်သင်္ဘောပေါ်ကိုဒီလိုသွားရောက်ကြီးယူရာဟာအမေရိကန်စစ်ရေးအသုံးစရိတ်တိတိတသားတိုးမြှင့်မယ်လို့ဒီသတင်းမှတ်အတွင်ပြောဆိုချက်ကိုထင်ရှားစေတဲ့အစီအစဉ်လည်းဖြစ်ပါရယ်အင်္ဂါနေ့ညကကွန်ဂရက်စ်လွှတ်တော်ကိုမိန့်ခွန်းပြောရမှာတော့အမေရိကန်ပြည်ထောင်စုလုံခြုံရေးဖို့စစ်ပွဲတွေမဖြစ်အောင်ကာကွယ်ပေးနေတဲ့အမေရိကန်စစ်တပ်ကိုသူတို့လိုအပ်တဲ့စစ်လက်နက်ကိရိယာတွေတပ်ဆင်ပေးရမယ်လို့ထရမ့်ကပြောဆိုသွားပါတယ်။တင်မောဘော်ကိုလက်ပတ်ကြည့်ရှုချိန်အတွင်းတင်မောသားတွေစစ်ဘက်ခေါင်းဆောင်တွေနဲ့လည်းမစ္စတာထရမ့်တွေ့ဆုံခဲ့ပါတယ်
။အမေရိကန်ဒုတိယသမ္မတမိုက်ပင်စာအင်ဒီယားနားပြည်နယ်အုပ်ချုပ်ရေးမှူးဖြစ်ချိန်ကအစိုးရအလုပ်ကိစ္စတွေကိုကိုယ်ပိုင်အီးမေးလ်အသုံးပြုပြီးဆက်သွယ်ပြောဆိုတာတွေမကြာခဏရှိခဲ့ပါတယ်။အရေးကြီးပွဲရှိတဲ့ကိစ္စရပ်တွေကိုသူ့ရဲ့ထိတ်တန့်အကြံပေးတွေနဲ့ဆက်သွယ်ပြီးတိုင်ပင်ပြောဆိုတာမှာသူ့ရဲ့ကိုယ်ပိုင် AOL email account ကို fans ကအသုံးပြုခဲ့တာပါ။အများပြည်သူသိရှိအောင်ထုတ်ပြန်ပေးဖို့ Indiana Police Star သတင်းစာကတင်ပြတောင်းခံခဲ့တာကြောင့်ထုတ်ပြန်ပေးတဲ့ email တွေထဲမှာအခုလိုတွေ့ရတာပါ။အစိုးရတာဝန်ရှိသူတွေကိုယ်ပိုင် email အသုံးပြုတာကို Indiana ပြည်နယ်ဥပဒေမှာပိတ်ပင်တားမြစ်ထားတာမရှိပါဘူး။ဒါပေမဲ့လည်းအကြံဖက်ဝါဒဆွဲတိုက်ခိုက်မှုတွေကိုပြည်နယ်အနေနဲ့တုံ့ပြန်လှုံ့ဆော်တဲ့ကိစ္စမျိုးအပါအဝင်လုံခြုံရေးပန်းဆိုင်ရာတွေကို fans ကကိုယ်ပိုင် email အသုံးပြုပြီးပြောဆိုခဲ့တယ်လို့ Star သတင်းစာကရေးပါတယ်။ fans ရဲ့အဲ့ဒီကိုယ်ပိုင် email ကိုပြီးခဲ့တဲ့နှစ်နွေရာသီကခိုးယူခံခဲ့ရတယ်လို့လည်း Star သတင်းစာကဖော်ပြပါတယ်။အရင်တုန်းကအုပ်ချုပ်ရေးမှုတွေလိုပဲ Mike Pence ကလည်း Indiana ပြည်နယ်အုပ်ချုပ်ရေးမှုတာဝန်ယူချိန်အတွင်းပြည်နယ်အစိုးရ email ရောသူ့ရဲ့ကိုယ်ပိုင် email ကိုပါအသုံးပြုခဲ့ကြောင်း email ကိုထိမ့်သိမ်းအသုံးပြုတာမှာ Indiana ပြည်နယ်ဥပဒေကိုအုပ်ချုပ်ရေးမှု fans ကအပြည့်အဝလိုက်နာခဲ့ကြောင်း fans ရဲ့ယုံကကြာတာပြည်နယ်ထုတ်ပြန်ချက်တစ်ခုထဲမှာပြောထားပါတယ်။ကိုယ်ပိုင် email နဲ့စာပါတွေကိုအသုံးပြုတဲ့ကိစ္စဟာနိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton ရဲ့ သမရယူကော့ပွဲမဲဆွယ်စည်းရုံးကြီးကာလတလျှောက်အကြီးအကျယ်ပြဿနာတက်ခဲ့တဲ့ကိစ္စဖြစ်ပါတယ်
အမေရိကန်ဖက်ဒရယ်အဆင့်ဥပဒေစိုးမိုးရဲ့အရာရှိတွေဟာအမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းမှာရှိတဲ့ Caterpillar Company အဆောက်အုံ၃ခုကိုကြာရာပြင်းနေကဝင်ရောက်ရှာဖွေခဲ့ကြပါတယ်။ Caterpillar Company ဟာမိုင်းတွင်းနဲ့ဆက်လုပ်ရေးလုပ်ငန်း၃ဆက်ကြီးတွေကိုကမ္ဘာမှာအများဆုံးထုတ်လုပ်တဲ့ကုမ္ပဏီပါ။ Caterpillar Company ပြောခွင့်ရအမျိုးသမီး Corey Hex Scott ကတော့ဥပဒေစိုးမိုးရဲ့အရာရှိတွေနဲ့ပူးပေါင်းဆောင်ရွက်ခဲ့တယ်ဆိုပြီး email နဲ့ဖြေကြားခဲ့ပေမဲ့ဒီလိုဝင်ရောက်ရှာဖွေမှုနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့မပြောပါဘူး။ကုမ္ပဏီကိုဒီလိုဝင်ရောက်ရှာဖွေတာဟာ CSARL ရဲ့ပို့ကုန်နဲ့ပတ်သက်ပြီးတော့စီးရင်တင်ပြတဲ့ကိစ္စလဲတစ်ခုအပါဝင်ဖြစ်မယ်လို့ယူဆတဲ့အကြောင်းကြာတာပတင်းနဲ့နောက်ပိုင်းမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ် CSARL ဆိုတာကသူ့ရဲ့ဆွစ်ဇာလန်နိုင်ငံကကုမ္ပဏီကွဲတစ်ခုဖြစ်ပါတယ်ပြီးခရတဲ့နှစ်ကလည်းအမေရိကန်ငွေကြေးတက်တေခါလုပ်ငန်းကြီးကြပ်ရေးကော်မရှင် SEC က CSARL နဲ့ပတ်သက်ပြီးတော့တရားဝင်မဟုတ်တဲ့စုံစမ်းမှုတွေလုပ်ခဲ့တယ်လို့သူနဲ့သက်ဆိုင်တဲ့ဆော့ရဲအထောက်အထားတွေတင်စီထားဖို့ကုမ္ပဏီကိုပြောဆိုခဲ့တာပါ Washington မှာရှိတဲ့ SEC ပြောခွင့်ရကတော့ကြာရာပြင်းတွေကအဲ့ဒီလိုဝင်ရောက်ရှာဖွေမှုနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ညင်ဆန်ပါတယ်။ Federal အဆင့်ဥပဒေစိုးမိုးရေးအရာရှိတွေဟာရှာဖွေရေးဝရမ်းတွေနဲ့ Peoria, Illinois နဲ့အနီနာက Caterpillar ယုံ၃ခုကိုဝင်ရောက်ရှာဖွေခဲ့ကြတာဖြစ်ပါတယ
်။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ဒီကနေ့တောက်ကြညနေပဲသတင်းတွေကိုလည်းဆက်လက်ထုတ်လွှင့်နေပါတယ်2019ခုနှစ်အတွင်းပြင်ပကစနေဟိခါအကူအညီလိုအပ်တဲ့နိုင်ငံပေါင်း38နိုင်ငံထဲမှာမြန်မာနိုင်ငံလည်းပါဝင်နေတာကိုကမ္ဘာစနေဟိခါအဖွဲ့ FAO ရဲ့မလာတရနေဆွေးနဲ့ထုတ်ပြန်တဲ့အစီအစဉ်စာထဲမှာဖော်ပြထားပါတယ်အထူးသဖြင့်တော့နှစ်နှစ်ဆက်တက်ရေကြီးတဲ့ဒဏ်ခံခဲ့ရတဲ့ဒေသတွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြိပခဖြစ်နေတဲ့ဒေသတွေမှာစားနပ်ရိက္ခာလိုအပ်ချက်ရှိနေတာပါ2016ခုနှစ်တွင်မြန်မာနိုင်ငံမှာခံမှန်းခြေလူပေါင်း9သိန်းလောက်ရေကြီးတဲ့ဒဏ်ကိုခံစားခဲ့ကြရတယ်လို့ FAO ကပြောပါတယ်2015ခုနှစ်ကရေကြီးတဲ့ဒဏ်ကနေတော့မှချင်းနဲ့ရခိုင်ပြည်နယ်ကအိမ်တော်စုတွေအပြည့်အဝပြန်ပြီးနလန်မထူနိုင်သေးဘူးလို့အစီအစဉ်စာမှာထောက်ပြထားပါတယ်ရခိုင်ပြည်နယ်မှာလူပေါင်း13,000ပတ်ဝန်းကျင်အိုးအိမ်ဆုံးထွက်ပြေးနေရပြီးကချင်နဲ့ရှမ်းပြည်နယ်တွေမှာလူပေါင်း 98,000 အိုးအိမ်ဆုံးထွက်ပြေးနေရတယ်လို့လည်း FAO ကပြောပါတယ်။ခမန်းကြီးလူပေါင်း 36,200 ပတ်ဝန်းကျင်ဟာစားနပ်ရိက္ခာလုံလောက်မှုမရှိဘဲအဲ့ဒီအထက်က 98,000 ထက်မနည်းဟာစားနပ်ရိက္ခာတွေအရေးပေါ်လိုအပ်နေတယ်လို့ FAO အစီရင်ခံစာမှာပြောထားပါတယ်။အာရှတိုက်မှာစားနပ်ရိက္ခာမလုံလောက်တဲ့နိုင်ငံ၈နိုင်ငံရှိတယ်လို့ FAO အစီရင်ခံစာမှာဖော်ပြထားပြီးမြန်မာနိုင်ငံနဲ့အတူဆီးရီးယား၊မြောက်ကိုရီးယား၊ယီမင်၊အာဖဂန်နစ္စတန်၊အီရတ်၊လစ်ဗျားနဲ့ပါကစ္စတန်နိုင်ငံတို့ပါဝင်ပါတယ်
။မြောက်ကိုရီးယားကောင်းဆောင်ရဲ့အဖေတူအမေကွဲအကိုဖြစ်သူကင်ဂျွန်နမ်အသက်ခံရမှုနဲ့မလေးရှားရဲတို့ကထိန်းသိမ်းထားတဲ့တူဦးတီတော်မြောက်ကိုရီးယားနိုင်ငံသားကိုတောက်ကြားနေမှာပြန်လို့ပေးလိုက်ပါတယ်။ကန့်သက်သားမြစ်ထားတဲ့အာယုံကျော်ထိခိုက်စေတဲ့အဆိပ်သုံးပြီးတက်ခတ်ခဲ့တဲ့လောက်ရကိုမလေးရှားတို့ကပြစ်တင်ရှုံချထားသလိုလက်တယ်တရားခံကိုတရားစီရင်ရေးရှေ့မှောက်အရောက်ခေါ်လာမယ်လို့လည်းကတိပြုထားတာပါ။ကင်ဂျွန်နမ်တေဆုံးပြီလေးရဲ့အကြာဖေဖော်ဝါရီလ19ရက်နေ့ကလေးကထိန်းသိမ်းခံထားရတဲ့ရီဂျုံချိုးကိုနေရပြန်မဖို့လူဝင်မှုကြီးကြပ်ရေးကိုလွှဲပြောင်းပေးလိုက်ပါတယ်။ဒီတက်ခတ်မှုမှာရီဂျုံချိုးဘလို့ပါဝင်ပတ်သက်နေတယ်လဲဆိုတာကိုမလေးရှားရဲတို့ကလုံးဝမပြောပေမဲ့သူပါဝင်ပတ်သက်တဲ့တပ်တွေအထောက်အထားရှိတဲ့အတွက်ပြန်လုပေးတာဖြစ်တဲ့အကြောင်းနိုင်ငံတော်ရဲ့အရာရှိချုပ်ခလစ်အဘူဘကာကတောက်ကြားနေမှာအတည်ပြုပြောဆိုပါရယ်ရီဂျုံချိုးကိုနေရပြန်ဖို့ရတာဟာလဲသူ့မှာတက်တန်းရှိတဲ့ခီးသွွားဆာရွက်အထောက်အထားတွေမရှိတာကြောင့်ဖြစ်တယ်လို့မလေးရှားရှေ့နေချုပ်မိုဟာမက်အပန်ဒီအလီကပြောပါရယ်ဆက်လက်ထိန်းသိမ်းထားတဲ့အင်ဒိုနီးရှားနဲ့ဗီယက်နမ်အမျိုးသမီးနှစ်ယောက်ကိုတော့ဖေဖော်ဝါရီလ13ရက်နေ့ကမလေးရှားလေဆိပ်မှာခင်းဘိုတမ်မုနဲ့တရားစွဲဆိုထားပြီးဖြစ်ပါတယ်
အီရန်နိုင်ငံမှာဇူလိုင်လကတည်းကအဖမ်းခံထားရတဲ့အီရန်နယ်ဘောအမေရိကန်နိုင်ငံသားတူဟာသတင်းပတ်၃ပတ်မြောက်စတိုက်အစံကခံဆန္ဒပြနေတယ်လို့သူ့ရဲ့ညီမဖြစ်သူကပြောပါတယ်။ရန်လိုတဲ့အစိုးရတရက်နဲ့ပူးပေါင်းဆောင်ရွက်တယ်ဆိုပြီးသူ့ကိုထောင်ချထားတာဟာတရားမျှတမှုမရှိဘူးလို့မြင်တဲ့အတွက်အခုလိုဆန္ဒပြနေတာလို့ပြောပါတယ်။အချင်းချခံနေရတဲ့ရီဇာရော်ဘင်ရှာဟီနီရဲ့ညီမဖြစ်သူဖာတီမီရှာဟီနီကကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမြို့နေအိမ်ကနေ VOA ပါရှန်ဘာသာဌာနနဲ့ကြာသပတေးနေ့တယ်လီဖုန်းအင်တာဗျူးမှာပြောတာပါ။အသက်50နီးပါးရှိပြီဖြစ်တဲ့သူ့ရဲ့အကိုဟာအားနည်းလာနေပြီးသူ့အိမ်နဲ့အကျော်စီသွင်းနေရပြီလို့ပြောပါတယ်။ဗိုလ်သူကြီးကသူ့ကိုယ်နဲ့ထောင်မှသွားတွေ့ခဲ့တဲ့အမေနဲ့ညီမစီကနေသူ့ကိုယ်ရဲ့အခြေအနေကိုသိရတာလို့ဖာတီမီရှာဟီနီကပြောပါတယ်။ရော်ဘင်ရှာဟီနီကိုအီရန်နိုင်ငံမြောက်ပိုင်းဂေါ်ဂန်မြို့ကအချင်းထောင်မှထိန်းသိမ်းထားတာပါ။ဖေဖော်ဝါရီလ15ရက်နေ့ကလေးကအစံကခံဆန္ဒပြနေတဲ့ရော်ဘင်ရှာဟီနီကိုဆန္ဒပြတာရပ်လိုက်ဖို့အမေနဲ့ညီမကတောင်းပန်ပေးမယ်လေ။သူကလက်မခံဘူးလို့ဖာတီမီရှာဟီနီကပြောပါတယ်။ဒါဟာသတင်းသုံးပတ်တွင်ပထမဆုံးအချိန်သူနဲ့တွေ့ခွင့်ရတာလို့လည်းညီမဖြစ်သူကပြောပါတယ်
2013ခုနှစ်အာရပ်နွေဦးဆန္ဒပြပွဲမှာဆန္ဒပြသူတွေတိုက်စုံမှုနဲ့ပတ်သက်ပြီးအပြစ်မရှိကြောင်းစီရင်ချက်ချထားတဲ့အီဂျစ်သမ္မတဟောင်းဟူစနီမူဘာရက်ကိုပြန်ပြီးတော့တရားစွဲဖို့ဆိုတဲ့အယူခံကိုအီဂျစ်နိုင်ငံထိပ်တန်းအယူခံတရားရုံးကဂျာရာဘရင်းနေမှာအပြီးသတ်ပယ်ချလိုက်ပါတယ်။2017ဆန္ဒပြပွဲကြောင့်မူဘာရက်ရဲ့နှစ်ပေါင်း30နီးပါးအုပ်ချုပ်မှုအဆုံးသတ်သွားခဲ့ရတာပါ။တရားလိုရှင်းနေရရဲ့အယူခံကိုထိပ်တန်းအယူခံတရားရုံးကပယ်ချလိုက်ခြင်းအပြင်2014ခုနှစ်ကအပြစ်မရှိကြောင်းဂျူရီအဖွဲ့ရဲ့ဆုံးဖြတ်ချက်အတည်ဖြစ်သွားပါတယ်။ဒါအပြင်18ရက်ကြာဆန္ဒပြပွဲအတွင်းသေဆုံးသွားတဲ့ရာနဲ့ချီတဲ့ဆန္ဒပြသူတွေရဲ့မိသားစုဝင်တွေကိုရောကြီးပေးဖို့တင်ပြချက်ကိုလည်းတရားရုံးကပယ်ချလိုက်တာပါ။ဆန္ဒပြသူတွေရဲ့အသက်အန္တရာယ်ကိုကာကွယ်နိုင်ခြင်းမရှိတဲ့အတွက်ဆိုပြီးမူဘာရက်နဲ့သူ့ရဲ့ပြည်ထောင်ဝန်ကြီးဟာဘစ်အယ်အဒီတို့ကို2013မှာတတတကြွန်းကြာခံစေဖို့အစီရင်ချက်ချခဲ့တာပါ။ဒါပေမဲ့လည်းနှစ်နှစ်ကြာမှတော့အဲ့ဒီတရားစွဲဆိုမှုမှာနှီးပညာဆိုင်ရာချုပ်ဝင်ချက်တွေရှိနေတဲ့အတွက်ဆိုပြီးတော့တရားရုံးတစ်ခုကစီရင်ချက်ကိုပယ်ဖျက်ခဲ့တာပါ။နာမကျန်းဖြစ်နေတဲ့အသက်88နှစ်အရွယ်မူဘာရက်ကိုကာရိုမြို့ကစစ်ဆေးရုံးကနေတရားရုံးကိုရဟယင်နဲ့တည်ဆောင်လာတာပါ။အဲ့ဒီဆေးစစ်ဆေးရုံးမှာပဲပြီးခဲ့တဲ့6နှစ်လုံးမူဘာရက်ဆေးကုသခံရတာဖြစ်တယ်လို့ဒီဆေးရုံးမှာပဲတရားပြစ်မှုတစ်ခုဖြစ်တဲ့အကျင့်ပြတ်ချဆောင်မှုနဲ့၃နှစ်ကြာထိန်းသိမ်းခံထားခဲ့ရတာဖြစ်ပါတယ်
။ပြည်ထောင်နိုင်ငံမှာအဓိကနိုင်ငံရေးပါတီတွေနဲ့လည်းအဆက်အစပ်မရှိအခုချိန်ထိရွေးကောက်ပွဲဝင်ခဲ့မှုတွေအတွေ့အကြုံလည်းမရှိတဲ့စီးပွားရေးဝန်ကြီးဟောင်းအသက်39နှစ်အရွယ်တတိပုဂ္ဂလတူဟာနောက်တက်မဲ့သမရဖြစ်လာနိုင်ခြင်းရှိနေပါတယ်။ပထမကြော့မဲပေးပွဲတွေလုပ်ဖို့2လတောင်မလိုတော့တဲ့အချိန်မှာပဲတတိပုဂ္ဂလအီမန်နူရယ်မာခရွန်ကသူ့ရဲ့နိုင်ငံရေးရည်တည်ချက်အပြည့်စုံကိုဂျာတာပရီနေကချပြပါတယ်။သူ့ရဲ့မူဝါဒအဆိုပြုချက်တွေထဲမှာလွှတ်တော်မှအရေးတွေကိုရှင်းချဖို့အစိုးရဘီရိုကရေစီလုံထုံးလုံးကြီးတွေနေတော့အောင်လုပ်ဖို့ဆွေမျိုးသားချင်းကောင်းစားရေးဝါဒကိုနှိမ်နင်းဖို့ဝင်ငွေနည်းသူတွေကိုအလုတ်ခန့်နဲ့စီးပွားရေးလုပ်ငန်းတွေကိုကူညီထောက်ပံ့ဖို့စတာတွေပါဝင်ပါတယ်။သူဟာလူလက်တန်းစားနဲ့လူသမားလူတန်းစားတွေအတွက်ရည်တည်လှုပ်ဆောင်သူဖြစ်တယ်လို့လည်းဘန်လုံငန်းရှင်ဟောင်းတူဖြစ်တဲ့မာခရွန်ကဆိုပါတယ်ခင်ဗျာ
။တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုချော့ချော့သိန်းနဲ့နန်းလောင်တို့ကြီးညာပေးသွားတာပါ။အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့နိုင်ငံတကာသတင်းလွှာနဲ့စာမှာပါရှင်။ပြီးခဲ့တဲ့2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ကိစ္စအပေါ်လက်ရှိမှာရောနှောင်းမှာပါလှုပ်ဆောင်မဲ့စုံစမ်းစစ်ဆေးမှုတွေမှာသူ့အနေနဲ့လွတ်လွတ်ကင်းကင်းနေသွားမှာပါလို့အမေရိကန်ရှစ်နေချုပ် Jeff Sessions ကကြားသာပရင်းနေမှာကြေညာခဲ့ပါတယ်။ Mr. Sessions ဟာပြီးခဲ့တဲ့နှစ်ကအမေရိကန်ဆိုင်ရာရုရှားတမ်မတ်ကြီးနဲ့နှစ်ကြိမ်တွေ့ဆုံခဲ့တာနဲ့ပတ်သက်လို့အငင်းပွားနေတဲ့အချိန်မှာပဲသမ္မတ Donald Trump ကတော့တိုင်းပြည်ရဲ့တရားရေးဌာနအကြီးအကဲအပေါ်မှာအပြည့်အဝယုံကြည်ကြောင်းထပ်မံပြောဆိုခဲ့ပါတယ်။ Democrat လွတ်တော်အမတ်တွေကတော့ရှစ်နေချုပ်ယာရုကနေနှုတ်ထွက်ပေးဖို့အထိတောင်းဆိုနေကြတဲ့အကြောင်း VOA သတင်းတောက် Elizabeth Chernev ပေးပို့ထားတဲ့သတင်းလွှာကို MacKimpute ကပြောပြမှာပါရှင်
။ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ကိစ္စစုံစမ်းစစ်ဆေးမှုတွေမှာသူ့ရဲ့လက်ရှိတာဝန်ကြောင့်အကျိုးစီးပွားဆိုင်ရာပြိပက္ခဖြစ်လာနိုင်တဲ့ဆိုရက်အငင်းပွားမှုတွေထွက်ပေါ်နေချိန်မှာရှစ်နေချုပ် Jeff Sessions သတင်းမီဒီယာတွေနဲ့တွေ့ဆုံပြီးအခုလိုပြောသွားပါဗျ။
I have now decided to recuse myself from any existing or future investigations.
မြန်မာသမားယူကောက်ပွဲမဲဆယ်လို့ရှာမှုတွေနဲ့ဆက်စပ်တဲ့ကိစ္စရည်ဒီနဲ့ပတ်သက်လို့လက်ရှိဒါမှမဟုတ်ရှေ့လျှောက်ဆောင်မဲ့စုံစမ်းစစ်ဆေးမှုတွေကနေလွတ်လွတ်ကင်းကင်းနေဖို့ကျွန်တော်ဆုံးဖြတ်ထားပါတယ်
။ရှင်းနေချုပ် Sessions ဟာအမေရိကန်ဆိုင်ရာရုရှားတမ်မတ်ကြီး Sergey Kislyak နဲ့တွေ့ဆုံခဲ့တာရှိပေမဲ့လို့သူ့ကိုရှင်းနေချုပ်အဖြစ်အတီးပြုခန့်အပ်ဖို့ပြီးခဲ့တဲ့ဇန်နဝါရီလတည်းလွှတ်တော်မှာကြားနာခဲ့ချိန်ဒီကိစ္စကိုဖုံးခွဲခဲ့တဲ့အကြောင်းသတင်းတွေထွက်လာချိန်မှာစုံစမ်းစစ်ဆေးမှုတွေနဲ့ထပ်ကြုံနေရတာပါ။သမ္မတ ထရမ့်ကိုအစောဆုံးထောက်ခံအားပေးသူတွေထဲမှာပါတဲ့ Mr. Sessions ကတော့အထက်လွှတ်တော်ရှေ့မှောက်မှန်မှန်ကန်ကန်မထွက်ဆိုခဲ့ဘူးဆိုရက်သူ့အပေါ်ဆွဆွဲချက်တွေကိုညင်ပါတယ
် Let me be clear. I never had meetings with Russian operatives.
ကျွန်တော်ရှင်းရှင်းပြောပြရစီဆက်မဲဆွဲလို့ရှာမှုတွေနဲ့ပတ်သက်လို့ရုရှားစုကတာဝန်ရှိသူတွေနဲ့ကျွန်တော်တွေ့ဆုံဆွေးနွေးရမျိုးတခါမှမရှိခဲ့ဘူးပါဘူး။ Trump ရဲ့မဲဆွဲလို့ရှာမှုတွေအတွင်းမှာထရယ်ကူစရီနဲ့ရုရှားဆူရကူစရီကြားတရင်ချက်လက်တွေဇက်တိုက်ပြန်လည်ဖလေရာမှာလဲကျွန်တော်ပါခဲ့တယ်ဆိုတော့လုံးဝမမှန်ပါဘူ
း Mr. Sessions နဲ့ပတ်သက်တဲ့အငင်းပွားစရာတွေရှိတဲ့အချိန်အောင်သမ္မတ Trump ကတော့ Alabama ပြည်နယ်အထက်လွှတ်တော်အမတ်ဟောင်း Sessions ကိုသူဆက်ပြီးထောက်ခံသွားမယ်အကြောင်းပြောသွားပါတယ်ရှင်းနေချုပ်ဟာယူသားတဲ့သူတစ်ယောက်ဖြစ်တယ်လို့သမ္မတကဆိုပြီးတော့ရှင်းနေချုပ်အနေနဲ့သူ့အပေါ်ဆွဆွဲချက်တွေနဲ့ပတ်သက်ပြီးကြားနာပွဲအတွင်းပို့ပြီးတော့ရှင်းရှင်းလင်းလင်းတုံ့ပြန်ခဲ့တဲ့လို့ကြာသာရင်းနေနောက်ပိုင်းကထုတ်ပြန်တဲ့ကြေညာချက်ထဲမှာလည်းဖော်ပြထားပါတယ် Republican လွှတ်တော်အမတ်တွေကတော့လက်ရှိဖြစ်ရပ်ကိုထောက်ပြပြီးသတိထားကြဖို့တိုက်တွန်းပါတယ်အမားကိုထောက်ပြတဲ့အချက်လက်တွေရှိရင်တော့ဟုတ်တာပေါ့ဒါပေမဲ့အခုဘာတတ်သေးမှမရှိဘူးလေလို့ဆိုပြီး Republican အထက်လွှတ်တော်အမတ် Johnny Ernst ပြောသွားတာပါဒါပေမဲ့ထိတ်တန့် Democrat အမတ်တွေကတော့
ရှင်းနေကျူဆက်ရှင်ရာဟုကနေနှုတ်ထွက်ဖို့တောင်းဆိုကြပါရစေ
There cannot be even the scintilla of doubt about the impartiality and fairness of the attorney general
တိုင်းပြည်ရဲ့တရားရေးဌာနကြီးခဲ့ဖြစ်တဲ့ရှင်းနေကျူဟာပြလိုက်မှုကင်းပြီးတရားမျှတသူဖြစ်ဖို့စိုးစင်းမြန်တန်တရားအဖြစ်ခံရသူဖြစ်လို့မရပါဘူးရှင်းနေကျူဆက်ရှင်ဆိုဒီဆန်းသက်ချက်ကိုမပြည့်မီပါဘူးတရားရေးဌာနအနေနဲ့တိုင်းပြည်ကောင်းစားဖို့အတွက်သူများအပြောအဆိုမခံရဖို့လိုတာကြောင့်ရှိနေကြရာလူကနေနှုတ်ထွက်တင်ပါတယ
်ဒီမိုကရက်အထက်လွှတ်ထက်အမတ်ချတ်စ်ချူမာပြောတာပါတရားရေးဝန်ကြီးဌာနအပြင်ဘက်မှလည်းရှိနေကြကိုကန့်ကွက်ဆန္ဒပြသူတွေရှိနေပါတယ်ရုရှားနဲ့ထရမ့်အစိုးရအကြားဆက်နွယ်မှုတွေရှိနေနိုင်တဲ့အပေါ်မှာဆိုရင်လည်းဝါရှင်တန်မြို့တော်မှာနေထိုင်တဲ့ဆန္ဒပြသူဒန်နီယယ်အင်ဂရမ်ကပြောပါတယ
် I don't know what he told the Russian ambassador or what the Russian ambassador told him
Russia တမ်မတ်ကိုသူဘာပြောခဲ့တယ် Russia တမ်မတ်ကရောသူ့ကိုဘာတွေပြန်ပြောခဲ့တယ်လဲကျွန်တော်တို့မသိပါဘူးဒါပေမဲ့သူကဒီကိစ္စဝေးလေကြောင်ပတ်လုပ်ပြီးအရေးမကြီးသလိုလုပ်နေပါတယ်ဒါဟာအမေရိကန်ရဲ့ရှေ့နေကျုပ်တယောက်မဖြစ်သင့်ပါဘူ
းရှေ့နေကျုပ် sessions နဲ့ပတ်သက်တဲ့ဒီလိုအငင်းပွားမှုတွေကတော့အချိန်တော်ကြာဆက်ပြီးတော့ရှိနေအောင်ပါရှင
်မကင်ဖြူထွေးပြပြသွားတာပါရှင်အခုကစပြီးမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်နာဆင်ကြရပါမယ်မြန်မာနိုင်ငံကစီးပွားရေးချက်ချရန်ကုန်မြို့မှာရက်စစ်မီတာကားတွေ3စတိုးကောက်ခံဖို့ရန်ကုန်တိုင်းအစိုးရကစီစဉ်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေတာမမှန်ဘူးလို့ရန်ကုန်တိုင်းအစိုးရတာဝန်ရှိသူတယောက်ကပြောပါတယ်ရန်ကုန်တိုင်းရက်စစ်တပ်အားဖြန့်ဖြူးရေးတာဝန်ရှိသူတွေကတော့မီတာကားတွေတိုးမြင့်ကောက်ခံဖို့လိုအပ်နေတယ်လို့လည်းပြောဆိုခဲ့တာပါအပြည့်စုံကိုရန်ကုန်ကနေ VOE မြန်မာပိုင်းသတင်းတောက်မေခသတင်းပေးပို့ထားပါတယ်ရှင
်ရက်စစ်မီတာကားတွေ၃စတိုးကောက်ဖို့ရန်ကုန်တိုင်းဝန်ကြီးချုပ်ကစီစဉ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ရကအင်တာနက်လူမှုကွန်ရက်ပေါ်မှာဝေဖန်သံတွေထွက်ပေါ်လာပြီးတဲ့နောက်ဒီသတင်းတွေမမှန်တဲ့အကြောင်းရန်ကုန်တိုင်းလျှက်စစ်စက်မှုလက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်ကချက်ချင်းလိုလိုသူ့ရဲ့လူမှုကွန်ရက်စာမျက်နှာပေါ်ကနေတုံ့ပြန်ခဲ့ပါတယ်မြန်မာနိုင်ငံကုန်တယ်ကြီးများနဲ့ဆက်မှုလုပ်ငန်းရှင်များအသင်းချုပ် UMS CCI မှာဒီကနေ့ပြုလုပ်တဲ့လျှက်စစ်နဲ့စွမ်းအင်ဖွံ့ဖြိုးတိုးတက်ရေးဆွေးနွေးပွဲမှာလည်းထပ်မံရှင်းလင်းပြောကြားခဲ့တာပါ
ဒီတာကတိုးတက်ကောက်လို့မယ်ဆိုရင်လည်းကိုစိတ်ထက်တာတိုးတက်ကောက်လို့ရတာမဟုတ်လားနီလန်းပေါင်းဆောင်နဲ့အချက်လက်ပေါင်းဆောင်နဲ့ညှိနှိုင်းပြီးတော့တွက်ချက်ပြီးတော့အပြေရှားနေတာဖြစ်ပါတယ်။ခိုင်တော့နဲ့အကြောင်းချက်တွေရှိရမယ်။နောက်ပြီးတော့အင်္ဂလန်းတွေရှိရမယ်။ဒီအပေါ်မှာအခြေခံပြီးတော့စနစ်တကျနဲ့တွက်ချက်ထားတာဖြစ်ရမယ်။အဲဒီလိုမျိုးတွေနဲ့တွက်ချက်နေတာလည်းအခြေခံပါဒီလိုမျိုးလွယ်လွယ်ကူကူပေါ့ဝန်ကြီးချုပ်ပြောစကားတွေမှာလည်းမပါခဲ့ပါဘူးဒီ၃စဆိုတဲ့စကားတော့အဲဒီရနေပြီဒီအတူဘက်ကနေစာပြီးတော့တွဲသွားတယ်ဘာပြောတာနော်ဒီ၃စဒီဒါက၃စတက်မယ်ဆိုရင်အမှန်ကန်တဲ့သတင်းတစ်ခုတက်တော့
မီတာကားတွေ3စလောက်တက်မယ်လို့ဝန်ကြီးချုပ်အနေနဲ့ပြောဆိုခဲ့ခြင်းမရှိဘူးလို့ညင်းဆိုခဲ့ပေမဲ့စီစဉ်နေတာမျိုးရောရှိမရှိဆိုတာကိုတော့တိတိကျကျမပြောခဲ့ပါဘူး။ရန်ကုန်တိုင်းလျှက်စစ်တပ်ဖြံပြူးရေးအဖွဲ့ကတော့လက်ရှိချိန်မှာအရှုံးခံထုတ်လုပ်နေရတဲ့လျှက်စစ်အတွက်ရောလိုအပ်ချက်အတိုင်းပြည့်မီအောင်ထုတ်ဖို့အတွက်ပါမီတာကားတွေတိုးမြင့်ကောက်ခံသွားဖို့လိုတယ်လို့ပြောပါတယ်။ဒါပေမဲ့ညှိနှိုင်းမှုတွေပြုလုပ်နေသေးပဲလို့ရန်ကုန်တိုင်းလျှက်စစ်တပ်ဖြံပြူးရေးအဖွဲ့ကဥက္ကဋ္ဌဦးမောင်မောင်လက်ကပြောဆိုလိုက်ပါတယ
်သူတို့တိတိမျက်သားတဲ့ဇီးလို့ထင်ပါပါเนาะအဲ့ဒါတော့ဒီလူကလေရွေးချယ်ဆုံးဖြတ်ရမှာဖြစ်ပါတယ
်လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကဒုဝန်ကြီးဒေါက်တာထွန်းနိုင်ကတော့ရန်ကုန်တိုင်းလျှက်စစ်ကဏ္ဍအတွက်ပြည်အောင်စုအစိုးရကနှစ်စဉ်ကျပ်450ဘီလီယံခန့်စိုက်ထုတ်သုံးစွဲနေရပြီးလျှက်စစ်တပ်အားတယူနစ်ရောင်းရာတိုင်းငွေ23ကျပ်အရှုံးပေါ်နေတယ်လို့ပြောဆိုလိုက်ပါတယ
်အသုံးစရိတ်ကိုနိုင်ငံတော်ကလည်းနှစ်စဉ်စိုက်ထုတ်ပေးရမယ်ဆိုရင်ဒီလိုမျိုးအတွက်ဘူးမရှိတော့ပါဘူးငွေမရှိဘူးလက်စစ်တပ်ကဏ္ဍခုပြုလုပ်တဲ့ကိုယ်နည်းဝေးနေတာဖြစ်ပါတယ်အဲတော့တတိယအဖြစ်လက်ရှိလက်စစ်တပ်အားရရှိအသုံးပြုနေကြတဲ့ပြည်သူပြည်သားများကမိမိတို့အသုံးပြုနေတဲ့လက်စစ်တွေအမှန်ကုန်ကြရှိဖို့ပြည်ပြည်ဝဝနဲ့ပမာဏကံပြည့်ချည်ရဲ့မိမိစားသုံးလိုက်တာမိမိအသုံးပြုလိုက်တာမိမိတကယ်တောင်းရင်ယူတဲ့တောင်းရင်ကျေညွတ်တဲ့နိုင်ငံကြီးသားရဲ့ပြည်ကားရဲ့စနစ်တစ်ခုပြောင်းလဲဖို့ကျေးဇူးပါဘာမိမိတုံးဆွဲသမျှတော့တက်စစ်ကကုန်ကြစစ်ကိုမိမိကိုယ်တိုင်ပေးချေရဲတဲ့တတ်သည့်တွေဝေးဖွားဖို့လိုအပ်နေဖြစ်ပါတယ်
ရန်ကုန်တိုင်းအစိုးရကတော့လက်စစ်တအားကုန်ကြစေးအတွက်ကောင်းမီဖို့မီတာကတိုးကောက်ဖို့အပါအဝင်အခြားနည်းလမ်းတွေနဲ့ပါအပြေရှားဖို့စီစဉ်နေတာပါရန်ကုန်မှာဒါမကတနိုင်ငံလုံးမှာပါအလားတူမီတာကတွေတိုးမြင့်ကောက်ခံလာနိုင်ပါတယ်လုပ်ငန်းရှင်တအုပ်ဖြစ်တဲ့နီးပန်းလျက်စစ်လုပ်ငန်းက Managing Director ဒေါက်တာအောင်သိန်းကတော့လျှက်စင်မီတာကတိုးမြင့်ကောက်ခံမဲ့အစီအစဉ်နဲ့ပတ်သက်ပြီးသူ့အမြင်ကိုခုလိုပြောဆိုလိုက်ပါတယ်
။ဟိုတိုးမြင့်ကောက်လိုက်ရင်ဟိုကဒီတစ်ခုတည်းနဲ့တော့ဟို problem တစ်ခုလုံးကို solve လုပ်နိုင်မှာမဟုတ်ဘူး။တိုးမြင့်ကောက်ရင်အချုံနည်းနည်းသက်သာရောင်းမယ်။အချုံနည်းနည်းသက်သာတဲ့အတွက်ကြောင့်သူကဟို invest ပြန်လုပ်နိုင်မယ်။အချုံများနေရင်သူကဟိုဒီထပ်ပြီးတော့ဒီတက်စစ်တာအားတွေတိုးချက်ထုတ်လုပ်ဖြန့်ဖြူးလို့အတွက်ဟိုဒီနည်းလိုပတ်ဆံကသူကပြည်တော်စုအစိုးရကပဲဒီကပဲလက်ဖြန့်တောင်းရမယ်နေတာဖြစ်တယ်။အားလုံးနားလေလက်ခံသဘောတူတဲ့ဟိုလမ်းကြောင်းကိုရွေးပြီးသွားကြမယ်ဆိုရင်ဒီပြည်ပြောင်းလဲမှာအာအမြင်ရင်ဖြစ်သွားမယ်
။ရန်ကုန်တိုင်းအစိုးရဘက်ကတော့မီတာကားတွေအရှုံးပေါ်နေတာနဲ့ပတ်သက်ပြီးလာမယ့်တိုင်းလွတ်တော်အစည်းအဝေးမှာတင်ပြသွားဖို့စီစဉ်ထားပါတယ်။ဒီပြင်ဒီကိစ္စကိုပြည်အောင်စုအစိုးရထံကိုပါဆက်လက်ပြီးတင်ပြသွားဖို့လည်းရှိနေပါတယ်ရှင်
။ရန်ကုန်တိုင်းမှာမီတာကားတွေတိုးကောက်တော့မယ်ဆိုရဲဟာမှန်မှန်တဲ့အကြောင်းမိခစုံစမ်းတင်ပြခဲ့တာပါ။အခုတပွဲအထူးစီးပွားရေးဆောင်ဘက်ကိုအလှည့်ပေးပါစီရှင်။ဒေသခံတွေရဲ့ကန့်ကွက်မှုတွေနဲ့ဗန္နာရေးပြဿနာတွေကြားမှာနှောက်နှေးကြန့်ကြာနေခဲ့တဲ့တဝဲထူးစီးပွားရေးဆောင်စီမံကိန်းကိုအပြေးသတ်နိုင်ဖို့မြန်မာအစိုးရကစတင်ပြင်ဆင်နေပါတယ်။တနင်္သာရီတိုင်းတွင်းကစီမံကိန်းကိုအကောင့်ထည့်ဖော်နိုင်ဖို့ကြိုးစားနေပေမဲ့လည်းစီမံကိန်းစတင်ချိန်ကစလို့မြေယာသိမ်းဆည်းမှုတွေပေါ်မှာဒေသခံတွေရဲ့မကျေနပ်ချက်တွေကလည်းရှိနေဆဲဖြစ်ပါတယ်။ဒီအကြောင်းကိုတော့ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကအပြည့်အစုံပြောပြမှာပါရှင်။
ဟုတ်ကဲ့ပါတနင်္သာရီတိုင်းဒေသကြီးသဝဲသူစီးပွားရေးဆောင်စီမံကိန်းကိုအချိန်မြင့်ဆောင်ရွက်ဖို့ဒုတိယသမ္မတဟင်နရီဖန်တီယူဦးဆောင်တဲ့အစိမ့်မြင့်ကော်မတီနဲ့လုပ်ငန်းကော်မတီတို့ကိုဖွဲ့စည်းထားပြီးစီမံကိန်းပြန်လည်စတင်ရမှာအခြေခံစောက်အုံတည်ဆောက်ရေးလုပ်ငန်းတွေကိုဦးစားပေးလှုပ်ဆောင်မှာဖြစ်တယ်လို့လည်းစီမံကိန်းစီမံခန့်ခွဲမှုကော်မတီဒုတိယဥက္ကဋ္ဌတနင်္သာရီတိုင်းစီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးဖြိုးဝင်းထွန်းကပြောပါတယ
်ပထမဦးဆုံးအချက်ပေါ့ဒီ China ဇက်ကနေပြီးတော့ United Second Line ပထမဆုံးလုပ်ဖို့တော့အစီအစဉ်တွေတော့ဟိုလူကြီးအလုပ်အစီအစဉ်တွေပါတယ်လမ်းလုံးမဲ့ဆိုရင်တော့မတော်အနည်းဆုံးမိနစ်ခွဲလောက်တော့ကြာနိုင်မှာပဲနော်။ဟိုဖြတ်လမ်းပေါ်ဗီယက်နမ်တို့လော်အိုတို့ကမ္ဘောဒီးယားတို့ကနေတစ်ဆင့်၊ထိုင်းနဲ့တစ်ဆင့်ပေါ့။အရှေ့ပင်လယ်နဲ့နောက်ပင်လယ်ပေါ့။အဲဒီချက်လမ်းပေါ်မှာတရှိနေတဲ့အတွက်ဒေသတွင်းဆက်သွယ်မှုရောစီးပွားရေးလုပ်ငန်းတွေရောအလုံးကျိုးရှိမယ်လို့ယုံကြည်ပါတယ်။တကယ်ကိုကောင်းမွန်တဲ့အဲမဟာပြိုင်အောင်မြောက်လိုင်းဖြစ်နေပါလေ
။ကနဦးစီမံကိန်းမှာသဝဲကနေဘန်ကောက်မြို့အနောက်မြောက်ဘက်119ကီလိုမီတာကွာမှာရှိတဲ့ကန်ချနာပူရီနှလန်းသွားကားလမ်းကိုအစီအမြင့်တင်ခြင်းပါဝင်စီမံကိန်းအတွက်ဆောက်လုပ်ရေးလုပ်ငန်းသုံးပစ္စည်းတွေတည်ယူဖို့တင်မစိတ်ကန်းငယ်တခုဆောက်လုပ်မှာဖြစ်ပြီးနောက်ပိုင်းမှာတော့ရေနဲ့စိတ်ကန်းကိုထပ်မံတည်ဆောက်သွားမှာဖြစ်ပါတယ်။သဝဲထူးစီးပွားရေးဆောင်ထူးအစီအစဉ်မှာရေနဲ့စိတ်ကန်းတန်းငွေတူလောင်ယုံအကြီးစားဆက်မှုအခြေခံဆောက်အုံတွေစက်ယုံလှုပ်ယုံအခြေခံဆောက်အုံတွေလူနေအိမ်ယာဆေးရုံနဲ့စာတင်ကျောင်းတွေကိုလည်းဆောက်လုပ်သွားမယ်လို့ဆိုပါတယ်။သဝဲထူးစီးပွားရေးဆောင်စီမံကိန်းစတင်ကြတဲ့ကကြောင်မီသွေးသုံးဒါအပေးစနစ်ကိုဒေသခံတွေကန့်ကွက်မှုတွေလည်းရှိနေပါတယ်။လက်ရှိစီမံကိန်းပြန်လည်လှုပ်ဆောင်ရမှာစွန့်အင်ကန္တာအတွက်ဒေသခံတွေထိခိုက်မှုမရှိအောင်စဉ်းစားပြီးဆောင်ရွက်သွားမယ်လို့ဦးဖြိုးဝင်းထွန်းကပြောပါတယ်
။ကြောင်မီသွေးလုံမလားဆိုတဲ့ဟာတော့ကျွန်တော်တို့ကတော့ဟိုထိခိုက်မှုနဲ့တဲ့ဟာတော့ရွေးချယ်ရမှာပေါ့နော်
။သဝဲထူးစီးပွားရေးဆောင်နဲ့ရေနက်စိတ်ကန်းစီမံကိန်းကိုထိုင်းအီတလီယန်ကုမ္ပဏီနဲ့အကျိုးသူပူးပေါင်းအကောင့်ထယ်ဖော်ခဲ့တာဖြစ်ပြီးသမရဥသိမ်းစိန်လက်ထက်2015ခုနှစ်တွင်အပြီးတည်ဆောက်ဖို့ရာထားပြီးမဲ့ပန္နာရေးချင်းတွေကြောင့်ရောက်ဆိုင်ခဲ့ရတယ်လို့မြေယာသိမ်းဆည်းခံရမှုပြဿနာတွေကြောင့်ဒေသခံတွေရဲ့ကန့်ကွက်မှုတွေလည်းရှိနေပါတယ်။ဒေသခံလူထုအခြေပြုတက္ကပေါ်လူငယ်ဖွဲ့စည်းတာဝန်ခံနော်ပြည်တော်ကတော့သဝဲထူးစီးပွားရေးဆောင်စီမံကိန်းကိုကြိုဆိုပြီးမဲ့ရောကြီးမရသေးတဲ့ဒေသခံတွေရဲ့လေယာဉ်မြေသိမ်းဆည်းခံရတဲ့တောင်သူတွေရဲ့ပြဿနာကိုဖြေရှင်းဖို့လိုတယ်လို့အခုလိုပြောပါတယ်။
ကျွန်တော်တို့အကြီးကပြောချင်တာကတော့အရင်တုန်းကဒီကုမ္ပဏီတွေလုပ်ခဲ့တဲ့ဆံမြင်တွေယူထားတဲ့ဒါမဲ့ရောကြီးနေတာကြီးမရသေးတဲ့လူတွေရှိတယ်။အဲ့ဒါကိုဘယ်သူကတောင်းယူဖြေရှင်းပါလဲပေါ့နော်။ပြဿနာဟောင်းဘို့မဖြေရှင်းနိုင်တဲ့ဒီတောင်းဟောင်းဖြေရှင်းပါလဲပေါ့။လုပ်ခဲ့ပြီးတဲ့ကုမ္ပဏီကယူပါလား။အခုလာဘရောယူနေတဲ့ကုမ္ပဏီကယူပါလားပေါ့နော်။အဲ့ဒါကိုကျွန်တော်တို့အနေနဲ့တော့ရှင်းဖို့လိုတယ်ဖြစ်နေပါ့။
ဒီစီမံကိန်းကိုစတင်ကြတဲ့ကဒေသသိမ်းရွာဆွေရွာကလေယာဉ်မြေတွေကိုစီမံကိန်းဧရိယာဖြစ်သိမ်းဆည်းမှုတွေရှိခဲ့ပေမဲ့အခုအစိုးရတိလက်ထက်မှာဖွဲ့စည်းခဲ့တဲ့သဝဲထူးစီးပွားရေးဆောင်ကော်မတီတိလက်ထက်မှာဒေသခံတွေထိခိုက်မှုမရှိအောင်ညှိနှိုင်းလှုပ်ဆောင်သွားမယ်လို့စီမံကိန်းစီမံခန့်ခွဲမှုကော်မတီဒုတိယဥက္ကဋ္ဌတနင်္သာရီတိုင်းစီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးဖြိုးဝင်းထွန်းကခုလိုပြောပါတယ်
ဟိုထိခိုက်မှုရှိတယ်ဆိုတော့ပထမတော့ကျွန်တော်တို့ရွာ30ကျော်လောက်ပါတာပေါ့နော်အဲစီမံကိန်းကသူကအိတ်ကအရန်ကျော်ဟို4000 8000ရှိတယ်အရန်ပထမ9000ကျော်ပေါ့အခုကကျတော့ဟို4000 8000လောက်ရှိတာပေါ့နော် 4000 8000 မှာရွာ6ရွာပါတယ်ရွာ6ရွာပါတော့ကျွန်တော်တို့လည်းပဲကွင်းဆင်းပြီးတော့ဒေသခံအနေနဲ့အကုန်လုံးဟိုတွစ်ဆုပ်ဆွေးနွေးကြတွေပါလဲပါတယ်သူတို့လည်းပြောပြတယ်ဒါတိုင်းပြည်စီးပွားရေးဖွံ့ဖြိုးဖို့အတွက်ပေါ့နော
်ထဝယ်စီးပွားရေးဆောင်အကောင့်တွေဖွင့်နိုင်ရေးသက်ပြီးခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့ကအထူးစီးပွားရေးဆောင်ဆိုင်ရာဘ ਹੁ အဖွဲ့ဥက္ကဋ္ဌဒုတိယသမ္မတဦးဟင်နရီပန်တီယူနဲ့ မြန်မာထိုင်းထဝဲသူစီဝါရေးဆောင်တဲ့ဆက်ဆက်စီမံကိန်းအေရိယာဘက်ဆောင်ဖို့ပြိုးတိုးတက်ရေးဆိုင်ရာပူးတွဲကော်မတီကြီးစည်းစည်းဥက္ကဋ္ဌမစ္စတာအာခွန်းတို့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ထဝဲစီဝါရေးဆောင်ပြန်လည်စတင်နိုင်ဖို့ထိုင်းနိုင်ငံကလည်းကြံ့ငွေ195ဘီလီယံခန့်ထိုင်းဘတ်ငွေ 4.5 ဘီလီယံချင်းငွေပေးသွားမယ်လို့လည်းဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ
။ဟောရရှိနေစေမြန်မာနိုင်ငံမှာလူ့အခွင့်အရေးခြေနေတွေဟာစိုးရိမ်စရာတွေရှိနေစေဖြစ်တာကြောင့်ကုလသမဂ္ဂကဆုံးဖြတ်ချက်တရချမှတ်ပြီးတော့စောင့်ကြည့်သွားဖို့ဒီသတင်းပတ်ထဲကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှာတိုက်တွန်းမှုတွေရှိခဲ့ပါတယ်။အရသာဆိုရတက်လာခဲ့တဲ့ပြီးခဲ့တဲ့နှစ်ထဲတုန်းကကုလသမဂ္ဂမှာထူးထူးခြားခြားဆုံးဖြတ်ချက်မချပြစ်ခဲ့ပေမဲ့ဒီနှစ်မှာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေကိုနိုင်ငံတကာကတကြော့ပြန်အာရုံစိုက်ခံလာရတာဟာဘာကြောင့်များလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA Facebook မှာလည်းမှတ်ချက်တွေကိုရေးသားပေးပို့ထားလို့ရပါတယ်။စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကအကျိုးဆုံးပါတယ်ရှင
်။စနေညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DVB ရုပ်သံလိုင်းကနေပြီးနေ့စဉ်ည10နာရီနဲ့မနက်9နာရီခွဲအချိန်တွေမှာလည်းကြည့်ရှုနိုင်ပါတယ်။အခုကျွန်မတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PPG Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ်။ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရစေရှင်။တောက်ကြနေညနေခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်။အစီအစဉ်ဆုံးသတ်ခင်မှာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မယ်ရှင်။
2019ခုနှစ်တွင်ပြည်မကစန္ဒယိခာအကူအညီလိုအပ်တဲ့နိုင်ငံပေါင်း38နိုင်ငံထဲမှာမြန်မာနိုင်ငံလည်းပါဝင်နေတာကိုကမ္ဘာစန္ဒယိခာဖွဲ့ FAO ရဲ့မလာတရနေဆွေးနဲ့ထုတ်ပြန်တဲ့အစီအစဉ်ထဲမှာဖော်ပြထားပါတယ်။အထူးသဖြင့်တော့နှစ်နှစ်ဆက်တိုက်ရေကြီးတဲ့တန်ခံခဲ့ရတဲ့ဒေသတွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပဋိပက္ခဖြစ်နေတဲ့ဒေသတွေမှာစန္ဒယိခာလိုအပ်ချက်ရှိနေတာပါ။2016ခုနှစ်တွင်မြန်မာနိုင်ငံမှာခံမှန်းခြေလူပေါင်း9သိန်းလောက်ရေကြီးတဲ့တန်ကိုခံစားခဲ့ကြရတယ်လို့ FAO ကပြောပါတယ်။2015ခုနှစ်ကရေကြီးတဲ့ဒဏ်ကနေတော့မှချင်းနဲ့ရခိုင်ပြည်နယ်ကအိမ်တော်စုတွေအပြည့်အဝပြန်ပြီးနလန်မထူနိုင်သေးဘူးလို့အစိုးရကစားမှထောက်ပြထားပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နောက်ခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေပေါ်ဖက်ဒရယ်အစိုးရရဲ့ဘယ်လိုစုံစမ်းစစ်ဆေးမှုမျိုးမှမဆိုသူပါဝင်လှုပ်ဆောင်တာမျိုးမလုပ်တော့ဘူးလို့ရှေ့နေချုပ် Jeff Sessions ကပြောလိုက်ပါတယ်။ဂျာတာရီနေကတင်းစားရှင်းလင်းပွဲတစ်ခုအတွင်းရှေ့နေချုပ် Sessions ကအဲ့လိုပြောသွားတာပါ။အမေရိကန်ကာကွယ်ရေးအသုံးစိတ်ကိုတိုးမြှင့်သွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အမေရိကန်မှာဆောက်လုပ်ခဲ့မှုတမရတဲ့အကုန်ကြအများဆုံးဖြစ်တဲ့စစ်သင်္ဘောကြီးရှိနေတဲ့ဗာဂျီးနီးယားပြည်နယ်သင်္ဘောကြီးမှာသမ္မတကဂျာတာဘေးနဲ့အဲ့လိုပြောတာပါ။စစ်ဂျာကင်နဲ့အုတ်တုကိုစောင့်ထားတဲ့သမ္မတဟာ USS Gerald R. Ford စစ်သင်္ဘောကြီးကိုလှည့်လည်ကြည့်ရှုပါတယ်။ခံမှန်းခဲ့တာတဲ့ကုန်ကြစိတ်ပိုများပြီးပြီးဖို့ကြန့်ကြာနေတဲ့ဒေါ်လာ 12.6 ဘီလီယံတန်စစ်သင်္ဘောကိုဒီနှစ်နှောင်းပိုင်းမှာရေချနိုင်မယ်လို့ခန့်မှန်းထားပါတယ်။အမေရိကန်ဒုတိယသမ္မတမိုက်ပန်ဆာအင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူးဖြစ်ခြင်းကအစိုးရအလို့ကိစ္စတွေကိုကိုယ်ပိုင်အီးမေးလ်အသုံးပြုပြီးဆက်သွယ်ပြောဆိုတာတွေမကြာခဏရှိခဲ့တယ်လို့အင်ဒီယားနာပိုလစ်စတာသတင်းစာကရေးပါတယ်ခင်ဗျာ
။တောက်ကြနေညနေခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှူးကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Audrius Regis ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ဒီကို VOA Internet ဆာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။သောရရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.